တရုတ်သမ္မတရှိဂျင်းမင်ဟာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပေမဲ့ဘယ်တော့လာမယ်ဆိုတာကိုတော့အတိအကျပြောဆိုခြင်းမရှိပါဘူး။တရုတ်နဲ့အမေရိကန်ကြားမှာကုန်သွယ်ရေးဆိုင်ရာသဘောတူညီမှုအသစ်တွေဖြစ်လာနိုင်တယ်လို့သမ္မတထရန့်ကဗိုလ်ထူးနေတုန်းကပြောကြားခဲ့ပါတယ်။တရုတ်သမ္မတရှိဂျင်းပင်တာမကတခြားနိုင်ငံခေါင်းဆောင်တွေလည်းအမေရိကန်ပြည်ထောင်စုကိုလာနိုင်တယ်လို့အလားအလာတွေရှိတဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြောပါတယ်။သမ္မတထရန့်နဲ့သမ္မတရှိတို့အကြားတွေ့ဆုံဆွေးနွေးမှုကနှစ်နိုင်ငံအတွက်အရေးပါတဲ့သွင်းကုန်အခွန်တွေဖြည့်လျှော်ရေးရပ်ဆိုင်းထားရေးတွေအတွက်အင်ပတန်အရေးပါတယ်လို့ရှုမြင်နေကြပါတယ်။သမ္မတထရန့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့တရုတ်အစိုးရကတော့ကုန်သွယ်ရေးဆိုင်ရာပြဿနာကိုတနနိုင်ငံအပြန်အလှန်လေးစားမှုတန်းတူညီမျှမှုတွေပေါ်မှာအခြေခံပြီးဆွေးနွေးသင့်တယ်လို့ဒီကနေ့တုံ့ပြန်ပြောဆိုပါတယ်။တရုတ်နိုင်ငံကတွင်သင့်တဲ့ကုန်ပစ္စည်းအားလုံးပေါ်မှာသွင်းကုန်အခွန်30ရာခိုင်နှုန်းတိုးကောက်ဖို့ February လဇန်ပိုင်းတွင်ကသမ္မတထရန့်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။တရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တောင်မီးသွင်းတဲ့သဘောတန်ငွေအရေးတွေပေါ်မှာသွင်းကုန်15ရာခိုင်နှုန်းနဲ့ရေနံနဲ့အခြားကုန်ပစ္စည်းတွေပေါ်မှာ10ရာခိုင်နှုန်းအခွန်တိုးပြီးသတ်မှတ်ကောက်ခံခဲ့ပါတယ်။